အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်တောင်ပိုင်းဒီတောင်စွန်းနားမှာပြက်ကျသွားတဲ့ရုရှားလေယာဉ်နဲ့အတူလူသေအလောင်းတွေကိုတွေ့ရှိတယ်လို့အင်ဒိုနီးရှားကယ်ဆယ်ရေးတွေကပြောလိုက်ပါတယ်။ခမန်းချေလူ90လောက်ပါသွားတဲ့လေယာဉ်ပေါ်ကအသက်ရှင်ကျန်မဲ့သူရှိနိုင်တဲ့လက္ခဏာမရှိတော့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ပြက်ကျတဲ့နေရာဟာအလှမ်းဝေးတဲ့အတွက်ရောဆိုးွားတဲ့ရာသီဥတုကြောင့်မှရှာဖွေကယ်ဆယ်ရေးလုပ်တဲ့နေရာမှာအဟန့်အတားတွေဖြစ်နေရတယ်လို့လည်းဒီအာဏာပိုင်တွေကပြောပါတယ်။ကုညီကယ်ဆယ်ရေးလုပ်နေသူတွေနဲ့သူဓာတ်ရိုက်အဆက်အသွယ်လုပ်နေပါတယ်လို့အင်ဒိုနီးရှားသမ္မတဆူစီလိုဘန်ဘန်ယိုရိုယိုနိုကပြောပါတယ်။ဂျာတာရင်းနေအစောပိုင်းတုန်းကကယ်ဆယ်ရေးတွေကိုရဟတ်ယာဉ်ပေါ်ကနေကျိုးနဲ့ချပေးခဲ့တယ်လို့ရဟတ်ယာဉ်တွေနဲ့လည်းအပေါ်ကနေပြီးတော့ပြန်တန်းရှာဖွေခဲ့တယ်လို့ရှာဖွေကယ်ဆယ်ရေးအဖွဲ့အကြီးကပြောပါတယ်။တွေ့ရှိတဲ့အလောင်းတွေကိုယာယီဖြန့်ထားတဲ့ပိုက်ကွန်တွေပေါ်တင်ပြီးတဲ့အခါရဟတ်ယာဉ်နဲ့တည်ယူမယ်လို့လည်းဆိုပါတယ်။လေယာဉ်အပြတ်အစီးတွေကိုတွေ့ရပြီဆိုတဲ့သတင်းကိုကြားတဲ့အခါမှာဂျကာတာလေဆိပ်မှာစုဝေးနေကြတဲ့မိသားစုဝင်တွေကငိုယူခဲ့ကြပါတယ်။ဗုဒ္ဓဟူးနေ့ကဂျကာတာမြို့ဟာလင်းလေဆိပ်ကနေပြီးတော့နေ့လယ်ပိုင်းမှာပြန်တန်းထွက်ခွာသွားတဲ့ရုရှားလေယာဉ်ဟာပြန်လာရမယ့်အချိန်မှာပြန်ရောက်မလာဘဲနဲ့ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ရှင်။